္ဂလာပါရှင်2024ခုနှစ်စက်တင်ဘာလ3ရက်လွတ်လပ်တဲ့အာရှအသံ RFA ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစပီးထုတ်လွှင့်နေပါပြီ။ကျမကဂျူလာမျိုးပါရှင်ဒီနေ့မနက်အစီအစဉ်မှာ AA TNLA နဲ့ MNDAA ကိုအကြမ်းဖက်အဖွဲ့တွေအဖြစ်စစ်ကောင်စီကကြီးညာလိုက်တဲ့သတင်းနဲ့အတူနောက်ဆုံးရသတင်းတွေနဲ့သတင်းဆောင်ပါတွေကိုထုတ်လွှင့်သွားမှာပါ။အခုရင်ဆုံးသတင်းတွေကိုတင်ပြပါမယ်ရှင်။တဟန်းမျိုးသားလွမြောက်ရေးတက်မတော် TNLA ကိုကန့်တက်မတော် MNDAA နဲ့အာရခတက်တော် AA အဖွဲ့တွေကိုအကြမ်းဖက်အဖွဲ့တွေအဖြစ်သတ်မှတ်ကြောင်းစစ်ကောင်စီကမင်းညားကကြီးညာချက်ထုတ်ပြန်ပါတယ်။ညီနောင်မဟာမိတ်သုံးဘွဲဖြစ်တဲ့ AA TNLA နဲ့ MNDAA အဖွဲ့တွေကိုအကြမ်းဖက်အဖွဲ့တွေအဖြစ်စစ်ကောင်စီပြည်ထောင်စုအစိုးရအဖွဲ့ရဲ့သဘောတူညီချက်နဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဗဟိုအဖွဲ့ကသတ်မှတ်လိုက်တာလို့စစ်ကောင်စီကကြေညာပါဗျ။ကိုကန့်တက်မတော် MNDAA တအံ့အမျိုးသားလွတ်မြောက်ရေးတက်မတော် TNLA နဲ့အာရခတက်တော် AA တို့ဟာ2029စစ်ဆင်ရေးကြေညာပြီးတော့ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ကမြို့တွေကို2023ခုနှစ်အောက်တိုဘာလ28ရက်နေ့ကစပြီးတော့တိုက်ခိုက်သိမ်းပိုက်နေတာဖြစ်ပါတယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းသီဘောမြို့နယ်ကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ဒေသခံအမျိုးသမီးတဦးသေဆုံးပြီးတော့အမျိုးသားတဦးထိခိုက်ဒဏ်ရာရခဲ့တယ်လို့တအံ့အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ကမနေ့ကသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီတပ်ပစ်လိုက်တဲ့လက်နက်ကြီးဟာဩဂုတ်လ31ရက်နေ့မနက်10:00ခွဲဝန်းကျင်မှာညောင်ကိုပင်ရက်ွက်ထဲကိုကျရောက်ပောက်ကွဲခဲ့တာကြောင့်အသက်52နှစ်အရွယ်အမျိုးသမီးတဦးထိမှန်သေဆုံးခဲ့တာလို့ TNLA ကပြောပါတယ်။အလားတူပဲစက်တင်ဘာလ1ရက်နေ့ညနေ 9:00 ခွဲဝင်းကျင်ကလည်းစစ်ကောင်စီတပ်ပစ်လိုက်တဲ့လက်နက်ကြီးတစ်လုံးဟာကုန်းစုံလီစုရွာတဲကိုကျရောက်ပောက်ကွဲခဲ့တာကြောင့်အသက်58နှစ်အရွယ်အမျိုးသားတဦးလက်နက်ကြီးစားထိမှန်ဒဏ်ရာရခဲ့တယ်လို့ဆိုပါရယ်။ဩဂုတ်လ1ရက်နေ့ကနေစက်တင်ဘာလ2ရက်နေ့အထိစစ်ကောင်စီရဲ့လေကြောင်းနဲ့လက်နက်ကြီးပစ်ခတ်တိုက်ခိုက်မှုတွေကြောင့်ကလင်းငယ်ရီအပါအဝင်သီဘောမြို့နယ်ကဒေသခံ22ဦးသေဆုံးခဲ့ပြီးအယောက်60ကျော်ဒဏ်ရာရခဲ့တယ်လို့ TNLA ကထုတ်ပြန်ပါတယ်ရှင်။မြန်မာတရုတ်နယ်စပ်မှာရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ EAO တွေနဲ့တရုတ်နိုင်ငံသားရေးဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ် Mr. တင့်ရှီကျင်းတို့ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။တရုတ်အထူးကိုယ်စားလှယ်နဲ့တွေ့ဆုံပွဲကိုကချင်လွတ်မြောက်ရေးအဖွဲ့ KIO ကဒုဥက္ကဋ္ဌနဲ့ကိုယ်စားလှယ်တွေတက်ရောက်ခဲ့တဲ့အကြောင်းKIO သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူကပြောပါရယ်တရုတ်နိုင်ငံယူနန်ပြည်နယ်ထိန်းချုပ်မြို့မှာတွေ့ဆုံဆွေးနွေးခဲ့တာလို့လည်းဆိုပါရယ်အလားတူပဲဝါပြည်သွေးစည်းညီညွတ်ရေးတက်မတော် UWSA တဟန်းမျိုးသားလွတ်မြောက်ရေးတက်မတော် TNLA နဲ့ကိုကန့်တက်မတော် MNDAA အဖွဲ့တွေကိုလည်းတရုတ်အထူးကိုယ်စားလှယ်ကတွေ့ဆုံခဲ့တယ်လို့သတင်းတွေထွက်နေပြီး RFA အနေနဲ့တီးခြားအတည်မပြုနိုင်သေးပါဘူးမြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံတာနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။ကချင်ပြည်နယ်ဗမော်မြို့နယ်မှာစစ်ကောင်စီတပ်နဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA ပူးပေါင်းတပ်တွေကြားဒီရက်ပိုင်းအတွင်းတိုက်ပွဲပြင်းထန်နေပါတယ်။ဗမော်ခရိုင်မိုးမောင်းမြို့နယ်မှာရှိတဲ့စစ်ကောင်စီရဲ့ချင်းမြန်တပ်ရင်းခမရ439ကို KIA နဲ့ပူးပေါင်းတပ်တွေသိမ်းပိုက်ပြီးတဲ့နောက်မှာတိုက်ပွဲတွေပြင်းထန်နေတာလို့KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူက RFA ကိုပြောပါရယ်စက်တင်ဘာလ2ရက်နေ့မနက်အစောပိုင်းမှာလဲစစ်ကောင်စီတပ်ကလေကြောင်းနဲ့ဗုံးကျဲတိုက်ခိုက်တာတွေလက်နက်ကြီးတွေ drone တွေနဲ့တိုက်ခိုက်တာတွေရှိတယ်လို့လဲဗိုလ်မှူးကြီးနော်ဘူကပြောပါရယ်ထိုင်းနိုင်ငံမဲဆောက်ကနေတဆင့်တောင်ရင်မြစ်ကိုဖျက်ပြီးတော့မြန်မာနိုင်ငံရွှေကုတ်ကိုမြို့တစ်ကအွန်လိုင်းငွေလိမ်ကိုင်းတွေစီကို internet line တရားမဝင်တွေ့တန်းပေးဖို့ပြင်ဆင်နေတဲ့ထိုင်းမျိုးသားတဦးကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တယ်လို့တနင်္လာနေ့တွင်မှမနေ့ကဖော်ပြပါရယ်မဲဆောက်ခရိုင်ကီမိုင်းကျေးရွာအနီးတစ်ဝိုက်ကိုနေကြားဆောင်ရဲနဲ့ထိုင်းစစ်တပ်တပ်ဖွဲ့ဝင်တွေပူးပေါင်းကင်းလဲချိန်မှာအသက်30အရွယ်အဲ့ဒီအမျိုးသားကိုတွေ့ရှိပြီးတော့ဖမ်းဆီးခဲ့တာလို့ဆိုပါရယ်ဖမ်းဆီးရမိတဲ့ထိုင်းအမျိုးသားကိုမဲဆောက်မြို့ရဲစခန်းမှာစစ်ဆေးမေးမြန်းနေတယ်လို့ဘန်ကောက်ပို့သတင်းကဖော်ပြပါရယ်ရှင်သတင်းတွေကိုတင်ပြခဲ့တာပါရှင်မန္တလေးတိုင်းကြောက်ပရောင်းနဲ့စကိုင်းတိုင်းထီးကျိုင်းမြို့တွေကရွာတွေကိုစစ်ကောင်စီတပ်ကလေကြောင်းကနေဗုံးကျဲတိုက်ခိုက်တာကြောင့်စက်တင်ဘာလ1ရက်နေ့တရက်ထဲမှာတင်အရသာ10ဦးသေဆုံးပြီးဒဏ်ရာရသူတွေလည်းရှိနေပါတယ်။စော်ဖို့ခွာတင်ပြထားပါတယ်ရှင်။
မန္တလေးတိုင်းကြောက်ပြောင်မြို့နယ်နဲ့စကိုင်းတိုင်းထီးကျိုင်မြို့နယ်ကရွာတွေကိုစစ်ကောင်စီတပ်ကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကိုဝင်ဆောင်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အရက်သား10ဦးသေဆုံးခဲ့တယ်လို့ဒေသခံကပြောပါတယ်။ကြောက်ပြောင်မြို့နယ်မှာတော့မြင်းချံကုန်းရွာနဲ့တနက်ပင်ရွာတွေကိုစစ်ကောင်စီတပ်ကနေစက်တင်ဘာလ1ရက်နေ့ညပိုင်းမှာဘုံကျဲတိုက်ခိုက်ခဲ့တာပါ။ဒီတိုက်ခိုက်မှုကြောင့်မြင်းချံကုန်းရွာမှာကြားရောက်ပောက်ကွယ်ခဲ့တဲ့နေအိမ်ကနေပြီးတော့ကလေးတဦးအပါအဝင်တမိသားစုလုံးသေဆုံးခဲ့တာလို့ကြောက်ပြောင်ဒေသခံတဦးက RFI ကိုပြောပါတယ်။
ဘာလဲမှာဘာမှလည်းမရှိဘူး။အဲဒါကလေးငယ်ကွာလို့အဲမြင်းချံကုန်းမှာမြင်းချံကုန်းအစ်မိသားစုအစ်မိသားစုလုံးကိုပြောနေရတာလေးတရားမင်းလေးသုံးရောကလေးတယောက်ပါ။ဒီကအပေါင်းကျတော့အဲ့ရွာတော့ဘာလဲမှာမနေရတော့တခြားရှောင်းအောင်။ဘယ်လိုမှမဒီအပေါင်းကျမှုကတော့ပထမဆုံးပေါ့နော်။
သေးဆုံးတဲ့သူတွေအပြင်နောက်ထပ်ဒဏ်ရာရတဲ့သူတက်ဦးလည်းရှိပြီးတော့နေအိမ်တချို့လည်းထိခိုက်ပျက်စီးခဲ့တယ်လို့သူကပြောပါတယ်။သေဆုံးတဲ့သူတွေနဲ့ဒဏ်ရာရတဲ့သူတွေရဲ့အသေးစိတ်အချက်အလက်တွေကိုသိရဖို့အတွက် RFI ကဆက်လက်ဆောင်တနေစေဖြစ်ပါတယ်။မနီကတရက်ထဲမှာပဲမန္တလေးတိုင်းနဲ့စကိုင်းတိုင်းအဆက်မှာရှိတဲ့ထိကြိုက်မြို့နယ်မောင်းကုန်းရွာကိုလည်းစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံကပြောပါတယ်။အဲ့ဒီတိုက်ခိုက်မှုမှာတော့ကိုဝင်ဆောင်တက်ဦးအပါအဝင်6ဦးသေဆုံးခဲ့ပြီးတော့ဒီနေ့မှလည်းစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေဆက်ရှိနေတယ်လို့ဒေသခံတဦးကပြောပြပါတယ
်။မောင်ကုန်းကအနည်းဆုံးဝိုက်မောင်ကုန်းကအဲ့လိုအဲ့လိုကိုနေနေဘုံချတော့အရက်သားတွေတော်တော်သေသွားတယ်တဲ့။အဲ့ဒီမင်းကမနေ့ကလည်းဝိုင်းကျဲနဲ့ဝိုင်းကျဲနဲ့3ကျင်းတော့ဘုံချသွားတယ
်။တစ်ခါကျရင်4 5 6လို့အဲ့လိုပေါ့လေ
။အဲ့လိုတိုက်ပွဲတော့ဘုံညာထားလိုက်တယ်လက်နဲ့ကြည့်ပြန်ကြားရလိုက်တယ်။အဲ့လိုအဲ့လိုကလည်းဖြစ်နေကြတာပဲ။
ဒဏ်ရာရတဲ့လူတချို့လည်းရှိနေပြီးတော့ဖုန်းလိုင်းဆက်သွယ်ရေးခက်ခဲတာကြောင့်အသေးစိတ်ကိုတော့မသိရသေးဘူးလို့သူကဆိုပါတယ်။ထီးကျိုင်းမြို့ကိုဩဂတ်စ်လ22ရက်နေ့ကနေစလို့ကချင်လွတ်မြောက်ရေးတပ်မတော် KIA အပါအဝင်တော်လန်ရေးပူးပေါင်းတပ်တွေကထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးဒီကနေ့အထိတိုက်ပွဲတွေဆက်လက်ပြင်းထန်နေတာပါ။မန္တလေးတိုင်းကြောက်ပြောင်မြို့နယ်မှာတော့အခုလိုလေကြောင်းတိုက်ခိုက်မှုတွေမဖြစ်ခင်ဩဂတ်စ်လ31ရက်နေ့ညပိုင်းမှာကြောက်ပြောင်မြို့မှာရဲစခန်းကရဲတပ်ဖွဲ့ဝင်တွေလိုက်ပါလာတဲ့ကားကိုကာကွယ်တပ်ဖွဲ့ဝင်တွေကပြတ်မှတ်ထားတိုက်ခိုက်ခဲ့တာကြောင့်ဒုရဲမှူးတဦးအပါအဝင်ရဲတပ်ဖွဲ့ဝင်3ဦးသေဆုံးသွားပါတယ်။ကြောက်ပြောင်မြို့နယ်နဲ့နေမြချင်းထိစပ်နေတဲ့မြင်းချံခရိုင်ထဲမှာတော့မြင်းချံတောင်သားနထိုးကြီးစတဲ့မြို့နယ်3ခုကစစ်ကောင်စီတပ်နဲ့ပြူစောထိတပ်စခန်းတွေကိုဩဂတ်စ်လ10ရက်နေ့ကနေစပြီးတော့ကာကွယ်ပူးပေါင်းအဖွဲ့တွေထိုးစစ်ဆင်တိုက်ခိုက်နေပါတယ်စက်ကောင်စီတပ်ကလည်းလေချောင်းကနေစဉ်လိုလိုတိုက်ခိုက်တာတွေရှိနေပြီးတော့အရက်သားထိခိုက်သိမ်းဆုံးတာတွေလည်းရှိနေတယ်လို့ဒေသခံကပြောပါတယ် RFI ရဲ့စက်ရနေ့ရာစက်ကောင်စီတပ်ရဲ့လေချောင်းနဲ့လက်နက်ကြီးပြက်ခတ်မှုကြောင့်အခုနှစ်ဇန်နဝါရီလကနေမေလအထိ9လအတွင်းမှာတင်အရက်သား600ကျော်သိမ်းဆုံးပြီးတော့1500နီးပါးဒဏ်ရာရခဲ့ပါတယ်ခင်ဗျာကျွန်တော်ဆော့ဖို့ကပါ
အခုဆက်ပြီးမြန်မာနိုင်ငံမြောက်ပိုင်းကပဋိပက္ခတွေအရှင်ရော်ရေးအပါအဝင်မြမအရေးနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံပါဝင်နေတဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးနိုင်ငံရေးလှိလာသူတွေရဲ့သုံးသပ်ချက်တွေကို RFI အဖွဲ့သူမခင်ခင်ဤတင်ပြထားပါတယ်ရှင
်မြမနိုင်ငံမှာအာဏာသိမ်းစစ်ကောင်စီတပ်နဲ့တော်လှန်ရေးအင်အားစုတွေကြားတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီကအဓိကစစ်တိုင်းတွေနယ်မြေတွေကိုလက်လွတ်ဆုံးရှုံးခဲ့ရပြီးနောက်မှာတရုတ်နိုင်ငံကမြမအရေးမှာအရင်ကထက်ပိုပြီးပါဝင်ဆွတ်ဖက်လာတာမြင်ရပါတယ်။တရုတ်နိုင်ငံသားဝင်ကြီးဝမ်ယီကတရုတ်ဟာမြမငင်းချမ်းရေးကိုကူညီသွားမယ်လို့ပြောကြားခဲ့ပါတယ်။အဲဒီနောက်ပိုင်းဩဂုတ်လ29ရက်နေ့မှာတရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီမြို့လုံခြုံရေးကော်မတီကတမ်းမျိုးသားတက်မတော် TNL အနေနဲ့တိုက်ပွဲတွေချက်ချင်းရပ်တန့်ဖို့သတိပေးစာပေးပို့လာပါတယ်။တရုတ်အစိုးရကအစဉ်တစိုက်ပြောနေတဲ့အချက်တစ်ချက်ကနိုင်ငံတနိုင်ငံရဲ့ပြည်တွင်းရေးကိုတခြားနိုင်ငံကဝင်ရောက်မဆွတ်ဖက်ရေးပဲဖြစ်ပါတယ်။ဒါပေမဲ့လက်ရှိအခြေအနေကတရုတ်ပြည်ကမြမရေးကိုထင်းထင်းရှားရှားဝင်ရောက်ဆွတ်ဖက်နေတယ်လို့ဝေဖန်သုံးသပ်သူတွေကပြောဆိုနေကြပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကတရုတ်အစိုးရအနေနဲ့မြန်မာနိုင်ငံမငြိမ်မသက်ဖြစ်စေတဲ့အဓိကအကြောင်းရင်းကဘာလဲဆိုတာစဉ်းစားဆောင်ရွက်ဖို့လိုအပ်နေတယ်လို့ဝေဖန်ပါတယ်။တရုတ်မြန်မာအရေးကျွမ်းကျင်သူဒေါက်တာလှကျော်စောကတော့တရုတ်အစိုးရဟာမြန်မာအရေးကြောင့်သူ့ရဲ့အကျိုးစီးပွားတွေထိခိုက်လာမှာကိုစိုးရိမ်နေတယ်လို့ပြောပါတယ်
။သူတို့ကအစိုးရတွေကပြောတယ်ဗျ။ဗမာပြည်ရဲ့ဒီပြည်တွင်းစစ်ကြီးမပြီးလို့ရှိရင်တော့မဖြစ်ဘူးပေါ့နော်။ဒီပြည်တွင်းစစ်ကြီးပြီးအောင်ဖြေရှင်းသင့်တယ်လို့ပြောနေကြပြီ။အဲ့တော့ဒီအချိန်မှာတရုတ်အနေနဲ့ကျမကြည့်တာဟိုဗမာပြည်အရေးကိုလေသူတို့ကိုသွက်သွက်လက်လက်လှုပ်လာတာအကြောင်းကြီးရှိတယ်ဗျ။ဘာဖြစ်လို့လဲဆိုတော့အမေရိကန်အပါအဝင်အနောက်နိုင်ငံတွေကဗမာပြည်အရေးကို ပိတ်အလေးမထားနိုင်ဘူးနော်အဲ့လိုရှုပ်ရှက်ခတ်နေတော့ဒီအရှိတောင်အာရှပေါ့နော် Regional Comprehensive Economic Partnership ဆိုတာ ASEAN ဆယ်နိုင်ငံနဲ့သူကပူးပေါင်းပြီးတော့လွတ်လပ်တဲ့ဈေးကွက်ကြီးဖြစ်အောင်ကြိုးစားနေတာဖြစ်တော့ဒီဗမာပြည်အရေးကိုလည်းမြန်မြန်ထက်ထက်ပြီးစေချင်မှရတယ်ဗျာ
စီးရီးနိုင်ငံရေးလေလာသူဦးတန်းစိုးနိုင်ကတော့တရုတ်ဆိုရဟာဘဲဆိုရတက်တဲ့သူ့ရဲ့အကျိုးစီးပွားအတွက်ကိုသာအဓိကထားတဲ့နိုင်ငံဖြစ်တယ်လို့ပြောပါတယ
်တရုတ်ကမြန်မာပြည်သူလူထုရဲ့ဆန္ဒနဲ့သဘောထားတွေကိုဘယ်တော့မှလေးလေးနက်နက်နားထောင်တာအဲ့ဒါတွေကိုလက်ခံစဉ်းစားတာမရှိပါဘူးကျွန်တော်တို့ဗမာပြည်မှာဖြစ်နေတဲ့ပြည်ပခဟာပြည်သူတွေနဲ့တိုင်းရင်းသားတွေကဖက်ဒရယ်ဒီမိုကရေစီနိုင်ငံထူထောင်လို့ရတယ်ရှိကောင်ကြီးကဒါကိုအကြံဖက်ပြုခွင့်ဘယ်သူအာဏာရနေလဲနော်အာဏာရနေတဲ့လူကိုသူကတော့ထောက်ခံပါ
မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကတော့ငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲမှုလုပ်ငန်းစဉ်တွေအတွက်အပြုသဘောဆောင်တဲ့အခန်းကဏ္ဍကနေဆက်လက်ပါဝင်မယ်လို့ဩဂုတ်လ31ရက်နေ့ကထုတ်ပြန်ထားပါတယ်ရွှေလီမြို့ကောင်စီရဲ့ပေးစာနဲ့ပတ်သက်ပြီးတရုတ်ပြည်ရဲ့မြမရေးကိုဝင်ရောက်ဆွတ်ဖက်မှုအဖြစ်ပြည်ရင်းပြည်ပကမြမဒီမိုကရေစီရေးမှာပါဝင်နေတဲ့အဖွဲ့တွေကတော့ပြင်းပြင်းထန်ထန်ကန့်ကွက်မှုတွေထွက်ပေါ်နေပါတယ်ရှင်
။အခုဆက်ပြီးကရင်နီတိုင်းရင်းသားဘာသာအစီအစဉ်ကိုထုတ်လွှင့်ပါမယ်ရှင်။ဒေတာတွင်ကထူးခြားတဲ့သတင်းတွေကိုမြန်မာစာရန်ထိုးနဲ့တင်ပြထားပါတယ်ရှင
်။တရားပဲစီအမှုရှိကစီအစီဘီပီကရလီတဲ့မြတ်ထီနျူးစရီပရိုဂူကြီးရင်းငန်ငရင်းငေချီလူစက်တေဘလက်ဆိုတဲ့မောင်ကြီးမော်လီယာဖီကလီတရကကြီးနဲ့စက်တေဘလခီဆီယနာကိုညာနဟော
မိုဘီယဗီဖြူနဲ့ခါလိမြာကလီတာခမယာလီနီနီတာယီအရစ်ငေငေငေပြိနကရလီကေကမိုဘီယချီအော်ယီပမိုတာကယာနီခူခီလျာခူစီတဲ့မှာချီဟယာပလူနီပိုးဒီပရောကာလီကိုစီတဲ့ဟင်းနီပိုးနာအရစ်ဆိုလိုက်လဲနိုလတ်ကလဲနေဘဲကလုဒ်ခူပမိုတာနီခူခီပြေချိုနီကလျာခူစီတဲ့မှာရီဆော့ခီနီကဆာငီတရီယိုနီယာခဲငီဟုတ်တဲ့ခုချေဟပလင်းနီဒီပိုဖူအနယဲလီကေချက်လာတဲ့ပဒရီကောစီအိုင်စီခူဒီယန်ငီပရက်ပရက်ဥပညာရေးဟင်းနီဒီဂရာတီတိုင်းဖူအနဘီမိုဘီယဗီခူဒေါကကူစီဒီနေဘဲတဘီဟီယူနီနချေဟတရင်းနမအိုနီဒီမိုဘီယပရပြဝဆဲကွန်တီပရဒီယာခူပရဟင်းနီဒီဖူအနအရိဇူလာလည်းငီချင်းညာတဲ့နေဘဲမမုတ်ချာတာနီကကလုဒခူခူခီချေဟပလူချင်းနီကဘအေစီဒီနမအီကောင်နီဒီဒရီလဖူနေအိုက်စီဒနီမြဟင်းနီဒူခုညာဘမိုတာနီပိုဖူနခုခေလျာကူစီဒေနမချီဟယာပလုန်နီပိုဒူအပရမီချန်နီပရဘယာဘဆေပရကူရပရဟင်းနီဒူဖောနာဘမိုတာနီကမိုဘီချီအခုခေအချီယောချာနီပိုဒူခေနမမိုဘီဗီနာဖူဒူဗီရဝါဒေါကူစီဒေဝါရီဆူပလိုင်းပီဂေကောခုဖျားဖြူဖျားနီရေဒေါကူစီအိုနီကဘအေစီဒေနမယာပလုန်နီကဖူနချီချီတပြားဆဲခုခေပပြားဆဲတဲ့ဖူးစုဖူးစီတဲ့နေဘဲတဲ့ခုံညာရီကလိကပြနှချေချေအိုးစီတဲ့နမှာစီတဲ့ဘဲယာနီပိုးပါပရနာတပြားဆဲပရဖူးနေကြလိကီဒီမော့ဆူဝီမူဆော်ဒူနာလိုပါခုဒေါကူစီတဲ့နမှာဟီတာဖရိုနီခုခေကြဆူပရနာဘဆဲနီကြလူချီဘွေညာဤကန်မှာပြင်းနီကြရဆော်ဒူပရောခါလက်ရပရဟင်းဒီဖူးနာဟီတာဖရိုနီနမှာဘီအော့ဂုတ်လငီချီတီယိုတဲမိုဟီချီရမဆခေရပူဖူးနေဟီတာပရိုနီကခုခီအဘဆေနီကဆူပရမတပရနလာဒီမီနီကဒါနေဘီတချူဟီဖူနစငေနီဒူဟီတာပရိုနီခုခီပြေချနီကဘွီညာအီဂါနမပရဟေလျာခွာပရဆိုဆာတေဖူနချူတပြရဆဲစီတေဟပလေကူကခီဆော့ယနီဒူဖူနပရကေလရှိလျာလျာခီယာခါလေးကူစီဘူဒေါဖစနိုက်ခောဆာဒေါကူကယ်လီပရဘျာဝဆဲစီတေယငီအပရမီချူစီတေဟအပတီနီလာဖူနခုခီစေစေအိုလာတင်းနီနာစီတဘေယာနီဒီဖူနာရပြဖဆာခါလီဂူကူကျော်ဟင်းနီဒီဖူနာအရိဇိုလက်ကူအပရမီချူစီမီချူဟယာနင်နာဟိုဒပရပီနမာအန်ဒိုလတ်ဟူပရဖူနာဟင်းနီဒီဟွာငူဖရီနငူထယာနီဖူနာခူကီရှေရှေအိုစချီချာဂျီတေခရာစီဒေနမာဤပရီဘေနီနာတိုဟင်းနီဖူနာ
ဘီကနီကောတရီကယာစီဒေနာဘီယီနဟောရောဘီမူဖေဒေပေါ်မြဆင်နီဒါဂုပေကယာလီတရီကယာစီဒေလောပလီဟေဘွေဒရီနီစီ
RFA ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဒီမှာပဲရန်နာပါရစေ။မြန်မာပြည်သူပြည်သားတွေအားလုံးကိုစိတ်နှပြွှင်လန်းချမ်းမြေကြပါစေရှင်။